မင်္ဂလာပါခင်ဗျာစူဇန်ဒေတာဥဥကုကုတို့ကပါနေပြီးတော့ကြိုဆိုပါတယ်ခင်ဗျာနားထောင်နေကြတဲ့လူတွေဆီမှာဘာသာစကားနှမျိုးသုံးမျိုးပြောတတ်တဲ့လူတွေများရှိတာမသိဘူးခင်ဗျာဒီခေတ်ကြီးထဲမှာမိခင်ဘာသာစကားအပြင်တခြားဘာသာစကားတွေကိုပြောတတ်တာကအဲ့ဒီဘာသာစကားရဲ့ဆက်ဆက်တဲ့တတိထုံးတန်းစင်လာတွေကိုထိတွေ့ခွင့်ရအောင်လည်းမကပဲနဲ့အတခြားအခွင့်အလမ်းတွေလည်းအများကြီးရနိုင်ပါတယ်ဒီ episode မှာတော့ဘူနဲ့ကုကုတို့ကဘာသာစကားအသစ်တွေကိုလေ့လာရတဲ့အကျိုးကျေးဇူးတွေအကြောင်းကိုပြောပြပေးသွားမှာဖြစ်ပါတယ်။အားလုံးပဲတူတူနားထောင်ကြည့်လိုက်ကြရအောင်နော်
။こんにちは、くく。お元気ですか?
は?お、くな、ジャパン語ပြောလိုက်တာလား。အဲ့ဒါဘာအိပ်ပဲလဲ?
哦、အဲ့ဒါကဂျပန်လိုနေကောင်းလာလို့ဆုံးဖြတ်လိုက်တာလေ。
အိုးကဂျပန်စာရီသင်နေရလား?ကုကုတော့မသိလိုက်ဘူ
း။ဟုတ်တယ်။ခုအရင်ပြောရလေ。ကိုယ်တော့အကြောင်းပြရတယ်မှာအားနေတယ်အကျိုးရှိအောင် online လည်းနဲ့လုပ်မယ်လို့အဲ့ဒါနဲ့ဘာသာစကားအသစ်ကိုလေ့လာပြတာ
ဘာသာစကားအသစ်လေ့လာနေတာကောင်းတာပေါ့ဒါပေမဲ့ဘာလို့ဂျပန်စာကိုရွေးပြီးတော့လေ့လာလိုက်တာလဲ
ဒါတော့ဦးကဂျပန် anime ကြည့်ရတဲ့လေဘယ်လိုမျိုးကြည့်ရလဲ anime က character တွေအကောင်တွေကိုကြိုက်တဲ့အကောင်တွေစကားပြောနားထောင်ပြီးတော့ပိုပြီးနားလည်တယ်ဂျပန်စာကိုရွေးပြီးတော့သင်ပြတာဦးကရောဒီမှာလည်းအင်္ဂလိပ်စာပဲတခြားဘာသာစကားတို့ခုတက်ချင်အောင်လုပ်ရှိလားခုခုက import ချင်းနေအရင်သားထောက်တာပဲကိုရီးယားဘာသာစကားကိုတော့လေ့လာဖို့စဉ်းစားမိလား
ခုခုကအရင်တော့ဂျာမန်ဘာသာစကားကိုအပြင်သင်တန်းအနေနဲ့လေ့လာဖို့ရယ်လေဒါပေမဲ့အခုဂျာမန်ဘာသာစကားရောတခြားဘာသာစကားအစ်တွေရောဘာမှမလေ့လာဖြစ်တာတော်တော်ကြာနေပြီကိုရီးယားဘာသာစကားကိုတော့သူတို့ဆရာတချင်းတွေရဲ့ drama တွေကနေရင်းနှီးပြီးသားဖြစ်နေတော့တင်နှက်တက်ပြီးတော့တည်တည်ချာချာလေ့လာကြည့်ခြင်းပေမဲ့အိမ်ရမမေကနင်ကိုရီးယားဘာသာစကားတင်တာကိုအယောင်ပြပြီးတော့ K-pop တချင်းတွေ K-drama တွေပိုကြည့်မလို့လားလို့ပြောမှဆိုရယ်အခုတော့ဖုန်းထဲကနေကိုရီးယားစကားပြောတဲ့တခုကြားပြီဆိုတာနဲ့ဒီတချင်းတွေပဲနားထောင်နေရဲ့ဒီကိုရီးယားကားတွေပဲကြည့်နေရဲ့ဆိုပြီးတော့ကိုကိုကိုစုနေတာ
အော်ဒါဆိုရင်အမေကိုကိုကိုပြောပြလိုက်ပေါ့ဘာသာစကားအသေးကိုထပ်တင်ရတဲ့ကိုရဲ့ကောင်းကျိုးတွေပထမဆုံးအနေနဲ့ကိုကကကိုရဲ့မိခင်ဘာသာစကားအပြင်တခြားဘာသာတွေကိုပို့ပြီးတော့တတ်ထားတယ်။ဒီသင်ရင်းနဲ့သူတို့နိုင်ငံရဲ့သင်ကျင်းမှုလူမျိုးရေးစီပွားရေးစသဖြင့်ဘူးစကားအစုံဆက်ပြီးတော့နေလာတယ်။လူမျိုးချင်းချင်းချင်းတဲ့သက်သနာရဲ့ translation တွေဘာသာပြန်နိုင်မလို့ပဲနဲ့သူတို့စာပေတွေသူတို့ရဲ့အမှုပညာအနေနဲ့တွေကိုလည်းလည်းကိုကဖတ်ရှုနေလာတဲ့အချိန်အခုဆိုရင်ကိုက drama ကြည့်တဲ့အခါမှာလည်းအလားပြန်မလို့ပဲမြောက်ကြည့်လို့ရပါပေါ့ပြီးတော့သုတေသနတွေကဖော်ပြထားဆိုရင်ဘာသာအစစ်တစ်ခုကိုနေလာတဲ့အခါကိုယ့်ရဲ့ own knowledge နဲ့ problem solving skill တွေ critical thinking skill တွေနဲ့ multitasking skill တွေကိုပါတိုးတက်စေတယ်အခုချိန်မှာလည်းကတော့ကောင်းကောင်းလေ့လာထားရဆိုရင်အခုကြည့်လာတဲ့အခါမှာအလုပ်ကန့်ခွင့်လန်းပြီးတော့ပို့ပြီးတော့ကောင်းနိုင်တယ်လေအခုဆိုရင်ဈာမန်ရန်လေးဆိုတော့သွားပြရမလို့တော့ဒီကနေပြီးတော့translator တို့နိုင်ငံကုမ္ပဏီတို့မှာလုံးလုံးနိုင်တဲ့အတွက်ပုံများရဲ့အခွင့်အရေးတော့ရတာပေါ့ပြီးတော့ဘာသာစကားသင်တဲ့ဆက်တဲ့အခါဓာတ်ပင်ရဲ့အစ်စ်တွေလည်းရတယ်ဒီသင်ရဲ့ချင်းတွေနဲ့သူနေပြင်းနဲ့ပျော်စရာကောင်းတယ်လို့မြန်မြန်လေးနားလည်လာပေါ့
ဝေါဘာသာစကားသင်လေ့လာတာကကောင်းမှန်းတော့သိခဲ့ပေမဲ့ဥပပြောသလိုမျိုးအကျိုးရဲ့အများကြီးရှိမှန်းသတိမထားမိခဲ့ဘူးခုမှပဲတော်တော်လေးအကျိုးရှိမှန်းနားလည်လာတော့တယ်ကိုရီးယားစာကိုလည်းတကယ်တည်တည်ချာချာသင်ယူခြင်းလာပြီအင်ရဖေဖေနဲ့မမေတို့ကိုဦးပြောတဲ့အတိုင်းပြောပြပြီးတော့သင်တန်းတက်ဖို့ခွင့်တောင်းလိုက်တော့မယ်။ဒါပေမဲ့ကိုကကအရင်တော့ဂျာမန်ဘာသာစကားကိုလည်းအပြင်ကသင်တန်းမှာပဲတက်ခဲ့တာလေ။အခုကျတော့ဒီကိုရီးယားဘာသာစကားကိုပထမဆုံး online learning ကသင်ယူမှာဆိုတော့နည်းနည်းတော့စိတ်ပူမိတယ်။ဘာသာစကားတစ်ခုကိုအခုမှ online learning ကစပြီးတော့လေ့လာဖို့အခက်လား။ဘာရီပြင်ဆင်ထားအောင်မလဲဦးရေ
။ဒါတော့ဘာမှစိတ်မပူနဲ့။ဒီကကကိုလေ့လာခြင်းနဲ့စိတ်အားထက်သန်မှုနဲ့ကြိုးစားခြင်းသိရှိရင်အကောင်လုံးအဆင်ပြေသွားလိမ့်မယ်။ဥဆိုရင်အားနေတဲ့အချိန်တွေမှာ online နဲ့အကျိုးရှိတဲ့သင်တန်းတွေတက်တဲ့လို့စဉ်းစားမိရတဲ့ Japan online class ကိုတက်ဖြစ်သွားပါပဲ။ online ဆိုပေမဲ့ကိုကတေချာဆောင်းလိုက်လို့ပြီးတော့ကို့ဘာသာနဲ့သိချင်တာလေးတွေထပ်ပြီးတော့လေ့လာရင်မခက်ပါဘူးကိုကရဲ့
။ဥက online learning နဲ့ပတ်သက်ပြီးတော့တကယ်အများကြီးလေ့လာထားရမယ်နော်။ကိုကလည်းကိုရီးယားစာအတွက် online ကနေလေ့လာလို့ရမယ်အခွင့်အလမ်းလေးတွေသိရင်ပြောပြပါအောင်။
ဒါဆိုရင်ကိုကိုတီလာတိပ္ပံဟာက language event တစ်ခုလုပ်တယ်လေ။ဒီမှာအုပ်ဗီဒီယိုတစ်ခုပြမယ
်။ Okay, 여러분은 안녕하세요. 아름의 민글라시의 냐잔레이ဖြစ်ပါစေလို့ကျွန်တော်ဆုတောင်းပေးပါရယ်။ Okay, ဒါခုဆိုရင်တော့ဦးဦးနဲ့ကိုကိုတို့ကသိချင်ကြတဲ့ကျွန်တော်တိပ္ပံဟာကကျင်းပမယ့် event လေးအကြောင်းကိုကျွန်တော်အနေနဲ့အတင်းငယ်ရှင်းပြပြမှာဖြစ်ပါတယ်။ Okay, ဒီတစ်ခေါက်ပွဲလေးကဘာလဲဆိုတော့ကျွန်တော် now 8 November 20ရက်နေ့မှာ ကဘာကလေးများနေ့ရှိတယ်ပေါ့နော်အဲ့ဒီအတွက်ကျွန်တော်တို့အနေနဲ့ကလေးတွေကိုဘာသာစကားအစ်စ်တွေနဲ့သူတို့မိတ်ဆက်ပေးခြင်းနဲ့ဒီလိုမျိုးဘာသာစကားအစ်စ်တွေစပြီးတော့လေ့လာရတာကနေအဲ့ဒီ language တွေကဘယ်လောက်ထိစိတ်ဝင်စားစရာကောင်းလဲနောက်ပြီးတော့ဘယ်လောက်ထိအရေးပါလဲနောက်ပြီးတော့ဘယ်လောက်ထိအသုံးဝင်လဲဒီကောင်စပြီးတော့လေ့လာလိုက်ပြီဆိုတာနဲ့ကျွန်တော်တို့ဒီ event လေးမှာစပြီးတော့စိတ်ဝင်စားသွားပြီဆိုတာနဲ့နောက်ထပ်လည်းသူတို့တွေနဲ့ step တွေအများကြီးဆက်လက်ပြီးတော့လေ့လာသင်သွားလို့ရမယ်ပေါ့နော်အဲ့တော့ကျွန်တော်အနေနဲ့ရှိရဲနောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့မှာနိုင်ငံဘာသာစကားတွေနေပြလားမဟုတ်ဘူးတိုင်းရင်းသားဘာသာစကားတွေလည်းအများကြီးပါဝင်တယ်အဲ့ဒါကြောင့်မို့လို့နိုင်ငံဘာသာစကားဆိုလို့ရှိရင်လည်းသူတို့နိုင်ငံတွေရဲ့နာမည်ကြီးရဲ့ data တွေပြီးသူတို့နိုင်ငံရဲ့ culture တွေတခြားယဉ်ကျေးမှုတွေအများကြီးကိုလေ့လာမှဖြစ်လို့ကျွန်တော်တို့နိုင်ငံကျွန်တော်တို့မြန်မာပြည်ရဲ့တိုင်းရင်းသားလူမျိုးစုတွေအများကြီးရှိတယ်ပေါ့နော်အဲ့ဒီတိုင်းရင်းသားလူမျိုးစုတွေရဲ့ကျွန်တော်တို့အရင်ကမသိခဲ့တဲ့ delete ထုံးတဲ့အစင်သားတွေရိုးရပွဲတော်တွေကြီးကြီးမှုတွေဝစားစင်ရင်မုံတွေစသဖြင့်ပေါ့နော်ကျွန်တော်တို့အများကြီးဘဝစုတိုင်းအများကြီးရရှိမဲ့ပွဲလေးဖြစ်တာကြောင့်ဒါ clear အနေနဲ့တော့လုံးဝလက်မလွတ်တဲ့ event လေးတစ်ခုဖြစ်တယ်လို့တော့ကျွန်တော်အနေနဲ့တိုက်တွန်းတယ်ပေါ့နော်ကဲဟုတ်ပြီအဲ့တော့ပွဲလေးအကြောင်းလည်းအကြမ်းဖက်တည်သွားပြီဆိုတော့ဘယ်နေ့မှလုံးပါလဲလုံးဝရက်တွေကတော့ဒါမဲ့ November 20ရက်နေ့ကမ္ဘာကလေးများနေ့ဖြစ်တဲ့စနေနေ့ကြမယ်အဲ့ဒီမှာ foreign language တွေလုပ်သားမယ်နောက်တစ်ရက် November 21ရက်နေ့တနင်္ဂနွေနေ့မှာတော့ ethnic language တွေကိုကလေးတွေနဲ့သင်ယူရမှာဖြစ်ပါတယ်။ကြည့်ဟုတ်ပြီအဲ့တော့ရက်တွေလည်းတည်သွားပြီဆိုတော့ပွဲလေးကဘယ်လိုမျိုးလေးဖြစ်မှာလဲ။ကြည့်ဟုတ်ပြီအဲ့တော့ရက်လေးလည်းတည်သွားပြီဆိုတော့ကျွန်တော်အနေနဲ့ဘယ်လိုမျိုး language တွေအများကြီးကိုသင်ယူရမှာလဲ။ဟာဆိုရင်တော့ foreign language ကိုပြောရမယ်ဆိုရင် Japanese, Chinese, Korean, German, Thai, French စသဖြင့်ဘာသာစကား6ခုတည်ပေါ်မှာဖြစ်ပါတယ်။ ethnic language မှာဆိုရင်ရော ethnic language မှာဆိုလို့ရှိရင်တော့ရှမ်းပါမယ်တီတိန်ချင်းတဝဲမောဘိုးကရင်ဂျင်းဖော့ကချင်းနဲ့ရခိုင်စတဲ့ဘာသာစကား5မျိုးအထိပေါင်းဖြစ်ပါတယ်။ဟုတ်ပြီအဲ့ဒါဆိုလို့ရှိရင်ကျွန်တော်အနေနဲ့ registration ဘယ်လိုလုပ်ရမလဲ။ဒါဆိုရင်တော့ကျွန်တော်တို့အနေနဲ့ဒီ23ရက်နေ့မှာတင်ခဲ့တဲ့နိဗ္ဗာန် hub က announcement post လေးရှိပါတယ်။စိတ်ဝင်စားစရာ language ကဘာ event ကို announce လုပ်ထားတဲ့ post လေးမှာ like လုပ်မယ် share လုပ်မယ်နောက်ပြီးတော့ဒီ comment ပေးမယ်အဲ့ဒီ share လုပ်ထားတဲ့ post ကိုနိဗ္ဗာန် hub ရဲ့page messenger မှာပြရုံနဲ့ကျွန်တော်တို့ registration form link လေးကိုထုတ်ယူလို့ရပါတယ်။နောက်ပြီးတော့ Taipan Parents Community Group ကိုလည်း join ပြီးပို့လို့ရတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲ့ result တွေ announcement တွေတခြား zoom link ဆရှိရဲ့ information တွေကိုဒီ Parents Community Group ထဲမှာပဲကြီးညာတော့မှာဖြစ်တယ်ပေါ့နော်။ကဲဟုတ်ပြီအဲ့တော့ပွဲလေးအကြောင်းဆက်ပြောလိုက်ကြအောင်။နောက်ကျွန်တော်တို့ပွဲကိုဘယ်လိုမျိုးသွားမလဲဆိုတော့ကလေးနဲ့ registration form ထဲမှာ foreign language အတွက်ပထမတစ်ရက်အတွက်ကိုကျိုင်းနဲ့တက်ရဘာသာစကား6မျိုးတဲ့ကမှ2မျိုးကိုရွေးချယ်ခွင့်ရပါတယ်။နောက်ဒုတိယတရက် ethnic language တွေအတွက်ကြတော့ဘာသာစကား5မျိုးတည်းကမှကိုယ်ကျိုင်းတဲ့တရားတစ်ခုကိုရွေးချယ်ပြရမယ်အဲ့တော့တော်တော်များများအနေနဲ့ဘာသာစကား5မျိုးကိုလေ့လာခွင့်ရမယ်ပေါ့နော် foreign တစ်ခု ethnic တစ်ခုဖြစ်ပါမယ်တကယ်လို့ foreign တစ်ခု ethnic တစ်ခုအဲ့လိုမျိုးရွေးထားရဆိုရင်တော့ဒါအကြောင်းတော့မဟုတ်ပါဘူးအဲ့ကြောင့် form ဖြစ်တဲ့နေရာမှာလည်းသတိထားပေးစေချင်ပါတယ် foreign language အတွက်ကိုယ်ကျိုင်းတဲ့တရားတစ်ခုအဲ့ဒါကတရက်ဖြစ်မယ်နောက်တရက်အတွက်ကြတော့ ethnic language တွေကမှကိုယ်ကျိုင်းတဲ့တရားတစ်ခုကိုရွေးချယ်ပြီးတော့တက်ရောက်ခွင့်ရမှာဖြစ်ပါရယ်ပေါ့နော်။ကဲတော့ဂျာမင်ညေရောဘယ်လောက်ရှိမလဲ။ကျွန်တော်နည်းတရက်အတွက်ကိုတနားီခွဲတက်မှတ်ပေးရပါတယ်။ကဲတော့ဘယ်လိုမျိုးကလေးတွေတက်ရောက်ခွင့်ရမလဲ။ကျွန်တော်နည်းအတက်အကန့်အတွက်ကိုတော့9နှစ်ကနေ16နှစ်အထိလို့တက်မှတ်ထားပါရယ်။ကျွန်တော်တို့လေ့လာမယ့် platform ကတော့ Zoom platform ပဲဖြစ်ပါရယ်။ Okay ဟုတ်ပြီ။ဒါဆိုလို့ရှိရင်တော့ကျွန်တော်တို့ရဲ့ point အကြောင်းကိုရက်တွေရောနေ့တွေရောတခြားဒီ detail information လေးတွေ registration ဘယ်လိုလုပ်ရမလဲလည်းတည်သွားပြီဆိုတော့ကျွန်တော်တို့ရဲ့ဒီ instructor တွေရောရဲ့အရေးချင်းပြီးွားတဲ့ဆရာကြီးဆရာမတွေကနေပြီးတော့ကလေးတွေကိုတတမီမီတို့ကိုသင်ပေးဖို့အတွက်တို့စောင့်မျှော်လည်းရှိပါရယ်ပေါ့နော်။အားကြောင့်အခုချက်ချင်းပဲ registration လုပ်ပေးဖို့ကျွန်တော်အနေနဲ့တိုက်တွန်းလိုက်ရပါတယ်။ဒီပွဲလေးမှာလည်းစာသင်တာရွေးမဟုတ်ဘဲနဲ့ activity တွေ game တွေတခြားစိတ်ဝင်စားစရာကောင်းတဲ့အစီအစဉ်တွေအများကြီးပါဝင်တာဖြစ်လို့ကလေးတွေဒီနေ့လည်းတိုင်းနေတဲ့သဘောကြကြလေးပဲလို့ပြောလိုက်ပါတယ်။ကျွန်တော်တို့အနေနဲ့လည်းဒီ event လေးကနေပြီးတော့မှတတမီမီတို့ဖေဖေမီမီတို့အတွက်စိတ်ဝင်စားစရာကောင်းမဲ့ language တွေအများကြီးသင်ယူခွင့်ရမယ်။နောက်ပြီးတော့သူတို့ language အသစ်တွေကနေပြီးတော့ဆက်ပြီးတော့နောက်ထပ်အများကြီးလေ့လာခွင့်ရမယ်။ပြီးတော့တခြားနိုင်ငံတွေတခြားတိုင်းသားလူမျိုးတွေရဲ့ delete ထုံးတဲ့နေအများကြီးကိုလည်းသူတို့သိရှိခွင့်ရသွားမယ်။နောက်ပြီးတော့ game season လေးပေါ်မှာဖြစ်လို့တတမီမီအားလုံးပဲပြပြရှင်ရှင်နဲ့ဒီလျှက်တာ event လေးကိုတက်ရောက်နိုင်ကြလိမ့်မယ်လို့ညွှန်လဲပါတယ်။ကျွန်တော်ဒီနေ့ပြောချင်တာကတော့ဒီလောက်ပါပဲ။အားလုံးကိုကျေးဇူးအများကြီးတင်ပါတယ်။ဝင်နေကြမှာတွေ့တာပေါ့အခုလိုမျိုးစိတ်ဝင်စားစရာမြင်းမြန်းပြီးတဲ့ဦးဦးနဲ့ခုခုတို့ကိုလည်းဒီကျွန်တော်တို့ရဲ့စိတ်ဝင်စားစရာ language ကပါဆိုရဲ event လေးကိုလာတက်ဖို့ဖိတ်ခေါ်လိုက်ရပါတယ် အခုလိုမျိုးကျွန်တော်ကိုစူးစမ်းလေးလာဦးကကူတို့ကပါပေါ့ဒ်ကတ်မှာပါဝင်ခွင့်ပေးရတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ပြောသွားတာတော့တကယ်စိတ်ဝင်စားစရာကြီးနော်နိုင်ငံခြားဘာသာစကားတွေအပြင်ကိုယ့်နိုင်ငံကတိုင်းရင်းသားဘာသာစကားတွေပါလေ့လာလို့ရမှာဆိုတော့တကယ်ကိုလက်မလွတ်သင့်တဲ့ event ပဲဒါဆိုရင်အိမ်ပြန်ရောက်တာနဲ့ဒီ event မှာကိုရီးယားစာလေ့လာလို့ရအောင်မိမိကိုပူဇော်လိုက်တော့မယ်တိုင်းနာဘာသာစကားတခုခုပါထပ်ပြီးတော့လေ့လာလို့ရမှာဆိုတော့ဘယ်ဘာသာစကားကိုလေ့လာရင်ကောင်းမလဲစဉ်းစားလိုက်အောင်မယ်ပြပြပေးရကျေးဇူးတော့ဥယေ
ဒါပေါ့တက်ဖြောင်တက်တော့ပြီးရင်စာတရားလိုက်လို့ပြောကြိုးစားလေ့လာ fighting
ဒါဆိုရင်တော့ဒီတစ်ပတ်ရဲ့စူဇန်လေးလာဥဥကုကုတို့ကပါမှာဥဥနဲ့ကုကုတို့ကဘာသာစကားအသစ်တွေလေ့လာတင်ရခြင်းအကျိုးကျေးဇူးတွေအကြောင်းကိုပြောသွားပြပါတယ်ကဘာကလေးများနဲ့အထိမ်းအမှတ်အနေနဲ့သိပ္ပံဟပ်ကနေပြီးတော့ကလေးတွေအတွက်နိုင်ငံခြားဘာသာစကား6မျိုးနဲ့တိုင်းနာဘာသာစကား9မျိုးကိုအခမဲ့ထိတွေ့ခွင့်ရမယ်အခွင့်အရေးတစ်ခုလည်းစီစဉ်ပေးထားပါတယ်ဒီအခွင့်အရေးကိုစိတ်ဝင်စားတဲ့မိမိရဲ့ကလေးတွေကိုတက်စီခြင်းနဲ့ဆိုလို့ရှိရင်သိပ္ပံဟပ်ရဲ့ Facebook page မှာဝင်ရောက်ကြည့်ရှုနိုင်ပါတယ်ဒီတစ်ပတ်ရဲ့ podcast episode ကိုနားထောင်ပြီးကြတဲ့အတွက်လည်းအားလုံးကိုကျေးဇူးတင်ပါတယ်ဒါဆိုရင်နောက်ပတ်မှပြန်လည်ဆုံတွေ့ကြရအောင်နော်